လာသမကလုံခြုံရေးကောင်စီမှာရုရှားယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်ကတင်သွင်းတဲ့ငြင်းချမ်းရေးအတွက်လမ်းမူကြမ်းဟာပိုပြီးမြတ်တမှုရှိတယ်ဆိုပြီးရုရှားကကြိုဆိုလိုက်ပါတယ်ဒီဆိုပြချက်ကိုဗြိတိန်နဲ့ဥရောပမဟာမိတ်တွေကတော့သိသဘောမတူကြပါဘူးအမေရိကန်ရဲ့အဆိုပြချက်ဟာသဘောတူညီချက်အတွက်တကယ်လိုလားတဲ့အားထုတ်မှုဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကဒီကနေ့ဖေဖော်ဝါရီလ25ရက်နေ့မှာပြောပါတယ်ဖေဖော်ဝါရီလ24ရက်မနေ့ကချမှတ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတွင်းရုရှားကရင်စစ်ပေါ်အတွင်းအသက်ဆုံးရှုံးသွားသူတွေအတွက်ဝန်ထမ်းကြောင်ဖော်ပြထားသလိုကုလသမဂ္ဂရဲ့တာဝန်ဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ဖြစ်ပြီးအငင်းပွားမှုတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့ဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ပဋိပက္ခတွေကိုအမြန်ဆုံးအဆုံးသတ်နိုင်ဖို့တင်ပြထားသလိုယူကရိန်းနဲ့ရုရှားအကြားငြင်းချမ်းရေးရည်ရှိတည်မြဲအောင်ဆောင်ရွက်ဖို့အတွက်လည်းတိုက်တွန်းထားပါတယ်။ဒီအဆိုပြုချက်ဟာအလုံးအတွက်ငြင်းချမ်းရေးလမ်းပေါ်ရှောက်လန်းစေမှာဖြစ်တယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်အထူးတန်တမာဒေါ်တီရှေးကလူညိုရေးကောင်စီအဖွဲ့ဝင်တွေကိုပြောကြားခဲ့ပါတယ်ဒါဟာအရေးပါတဲ့ပထမဆုံးခြေလှမ်းဖြစ်တာကြောင့်အားလုံးဂုဏ်ယူသင့်တယ်လို့လည်းသူကပြောပါတယ်ယူကရိန်းရုရှားအပြင်နိုင်ငံတကာအတိုင်အဝန်းအတွင်းငြိမ်းချမ်းတဲ့အနာဂတ်တည်ဆောက်သွားဖို့ဒီနည်းလမ်းကိုအသုံးပြုရမယ်လို့လည်းအထူးတန်တမာရှေးကပြောကြားခဲ့ပါတယ်ခင်ဗျာ